စံတော်ဝင်းမဲမှာကိုဗစ် -19 ရောဂါရှာဖွေကုသရေးပထမဆုံးအနေနဲ့ပုဂ္ဂလိကဆေးရုံတစ်ခုနဲ့အကူဓာတ်ခွဲခန်းတစ်ခုကိုခွင့်ပြုလိုက်ပါပြီ။ဒါကြောင့်လူနာတွေအပြင်ယောဂထိန်းချုပ်ရေးအတွက်ပါအထောက်အကူပြုနိုင်တယ်လို့ပြောလာတဲ့မြန်မာနိုင်ငံပုဂ္ဂလိကဆေးရုံများအသင်းဥက္ကဋ္ဌဒေါက်တာထင်ပေါ်ကိုမေးရမှာအခုလိုခွင့်ပြုပုံကိုဆက်ရှင်းပြပါမယ်
။ဒီပန်းလိုက်ဆေးရုံကိုခွင့်ပြုလိုက်ပြီ။ဆိုတော့လေပန်းလိုက်ဆေးရုံမှာလူစစ်ဆေးတဲ့အခါမှာကျွန်တော်နှစ်မျိုးရှိတယ်အမြင်ဖြစ်တဲ့ RDD ပေါ့ Rapid Diagnosis Test နောက်တစ်ခုက RT-PCR ပေါ့နော်ဘိုးတက်ဖြစ်တဲ့နည်းလမ်းပေါ့ဒုတိယပြောတဲ့နည်းလမ်းကတော့ပန်းလိုက်မှာမရဘူး And help ဒါကလည်းမှာပဲရဒီပန်းလိုက်ဆေးရုံကစစ်ဆေးချက်မှာအမြင်နည်းနဲ့ဖြစ်ပြီးလို့ရှိရင် Negativity ကိုထပ်ပြီး Confirm လုပ်ဖို့စောစောကပြောတဲ့ RT-PCR Test ဖြစ်ဖို့လိုလာတယ်အင်ဂျင်နီယာတို့အခုယူလာခြင်းဖြစ်ပါတယ်။
ဟုတ်ကဲ့။နောက်ခုဆက်ဆက်ပြီးတော့လောရမှာပေါ့နော်။အမြန်စစ်တာကလွတ်သွားနိုင်တာရှိတဲ့အတွက်အနက်ကနေပြီးတော့တွဲပြီးတော့ဆောင်ရတဲ့သဘောပေါ့ဆရာနော်
။မှန်ပါတယ်မှန်ပါတယ်။
ဟုတ်ကဲ့။အဲ့ဒီတော့အခုလို့ဘာကြောင့်မလို့အခုချိန်မှာခွင့်ပြုချက်ရတယ်လို့ထင်လဲဆရာ။ဆရာတို့ဆောင်ရတာကြာပြီပေါ့နော်
။ဒါပေါ့။ရှင်းရှင်းမပြီးပြည့်သောဘောင်းဆောင်ရရတာပါမှန်ပါတယ်။အဲပန်းလိုက်ဆေးရုံကဒီနေ့တကယ်နဲ့တင်တဲ့အကယ်မီဆေးရုံကပေါ့နော်။အဲ့တော့ဆေးရတာမပြေအောင်ဆေးဆေးပြီးတော့ပြီးအဲ့တော့အဲ့လိုဆေးရုံကဒီပြည်ရဲ့ခါမှာပြည်ရင်းတဲ့ဥစ္စာမြန်နေတကယ်မြည်ရတပတ်နောက်ကျတော့ပြည်ရင်းမှုနောက်ပတ်ထင်တော့အကျိုးကြောင့်ပြန်တင်ရမယ်ပေါ့နော်။ကျွန်တော်နောက်ထပ်ပုဂ္ဂိုလ်ဆေးရုံတွေလည်းတင်လာပါမယ်။အသက်ကြီးဆေးရုံတွေညောင်းကလာရွှေလာမျိုးဆေးရုံဒါအရာတွေကဆေးမှုအစားလေးပါဘူး
။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလို့ရလာတဲ့အတွဲဘလောက်ထိဒီအစိုးရဆေးရုံတွေမှာဝင်စပေါ်သွားနိုင်လဲ
။ဒါတော့လောချင်ကြီးကိစ္စလေ။တနင်္ဂနွေတိုင်းတာနေရတောင်းနေတောင်းကြောင်းနေစဉ်တော့ရှိနေသူတို့ရန်တိုင်းမှာဖြစ်တဲ့နှုံသားတော့ကြာလာတာပေါ့နော်ဥဒိုင်းစင်တာတွေမှာလည်းတကယ်လွတ်တည်ဆိုတာဖြစ်လာတယ်ပေါ့ဒါလက်ရှိအချိန်မှာသို့တော်လည်းပဲဒီရန်တိုင်းမှာတော့ဖြစ်စေမှုပုဂ္ဂလိကကိုဒီကဲ့ပိုဆစ်ဆေးမှုဆိုပြီးထပ်မညင်ကြဖို့ဆက်ပြီးတော့ပူပေါင်းပါဝင်ဖို့ပေါ့နော်အရင်တော့ကျွန်တော်တို့ဒီဆစ်ဆေးမှုကိုတခုလည်းလုပ်လို့မရဘူးဥတ္တမှုအကုန်လုံးလုပ်မှပုဂ္ဂလိကပါဝင်လို့ရမယ်လို့အဲ့တော့ဆိုရအမြင်ကြတာတော့နိုင်ငံလုံးမှာ IC မယုံနဲ့အပေါ်လို့ကုမဲ့ဆိုပြီးတော့ကြောက်ထားလို့ IC မယုံအစားတာပေါ့ဆိုတော့လေအခုတော့ဘယ်တော့ရန်ကုန်တိုင်းမှာတော့စစ်ဆေးမှုကိုနည်းနည်းလေးဖြေလျှော့လိုက်ပါပြီလို့အဲ့ဒီကိုထပ်မံလျှောက်ထားမယ်အစ်စ်မဲစစ်ပြီးလို့ရှိရင်ဒါတန်လျာရှိတဲ့လူနာတွေကိုဖြစ်တာထားမှာပေါ့လေဆေးရုံမှာအဲ့ဒါလေးကြီးကစနစ်တကျပုဂ္ဂလိကဆေးရုံတွေမှာတည်တည်ကြပ်ကြပ်တည်ဆောက်ထားမယ်ဆိုရင်တော့ဒါရန်ကုန်တိုင်းအစိုးရအနေနဲ့ကြာခင်ကာလမှာပုဂ္ဂလိကကဏ္ဍမှာတိုးချဲ့ပြီးစစ်ဆေးသွားမှုဆိုတဲ့အစီအစဉ်တစ်ခုတော့ရှိနေတယ်။အဲ့ဒီအချိန်ကြာလို့ရှိရင်တော့ရန်ကုန်တိုင်းအတွင်းမှာပိုးတွေ့လူကပိုပြီးများလာဖို့အခြေအနေတော့ရှိပါတယ်။ဒါဖြစ်လို့လက်လောအချိန်မှာစစ်တဲ့ပမာဏနည်းလာရင်တချို့တွေကသွားဆစ်လိုက်လို့ရှိ positive များဖြစ်နေငါ့ကိုကုသရေးဆိုင်တော့တခါတွဲကော်ပြီးငါ့အိမ်သားတွေလည်းအကုန်လုံး quality ပုံမှန်လားဆိုတဲ့တန်တရားနဲ့ကြိတ်နှိပ်ပြီးအိမ်မနေတဲ့သူရဲ့တက်ကအများများနေတယ်။တော့ဒီပုဂ္ဂလိကကဏ္ဍတွေမှာလည်းသူတို့ရွေးချယ်နိုင်တယ်လေ။နားမယ်ဆိုလဲပုဂ္ဂလိကရဲ့ဈေးကမ်းကြီးရဲ့ကောင်းတဲ့ခံလေးမှာရေးပြီးတော့တည့်ရနေလောက်နေရတာလေဒါနောက်ထပ် confirm ပေါ့နော်ဆက်စစ်တဲ့ရက်က48.9%ဆိုအဲ့လိုလောက်ပြည်နေရပါဆိုတော့အဲ့ဒါအတွက်ကြောင့်ပိုစစ်လာတဲ့အခြေအနေတကူကဒီအတီးပြုလို့ကပိုတွေ့ဖို့အချိန်တရတော့ရှိနေတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ပိုတွေ့တာကဘလို့အကျိုးကျေးဇူးတွေရလာနိုင်မလဲ
ကိုဗစ်နဲ့ကိုဗစ်မဟုတ်တဲ့လူနာခွဲခြားပြီးနိုင်တဲ့အတွက်ကြောင့်ပုဂ္ဂိုလ်ဆေးရုံမှာကိုဗစ်မဟုတ်တဲ့လူနာတွေကပိုပြီးတော့ရဲတင်းနေကုသနိုင်တယ်ပေါ့နော်ဒါကပြည်သူလူထုအတွင်းမှာရှိရသည်ကိုဗစ်နဲ့ပတ်သက်တဲ့ထိန်းချုပ်တဲ့အခါမှာလည်းအမှန်တကယ်အတီးပြုလူနာရှိရပမာဏကိုပေါ်ထုတ်နိုင်မှသူတို့အနေနဲ့နွယ်နေတဲ့သံတရားလူနာတွေကထပ်မံပေါ်ထုတ်နိုင်မှာဒါတွေကိုမြန်မြန်ပေါ်မြန်မြန်ရှင်းမှထိန်းချုပ်မှုဆိုတာကပိုပြီးဖြစ်အောင်လားဆိုတော့ဒါကရန်ကုန်တိုင်းရဲ့စီးပွားရေးကဏ္ဍကိုအများကြီးထောက်ပြနိုင်တယ်ဒီတော့ပွားရေးလိုင်းကဏ္ဍတွေပို့ပြီးတော့ဆင်ချောမှုလာ
နေ။ဟုတ်ကဲ့။နောက်တစ်ခုကတော့ဒီပုဂ္ဂလိကဆေးရုံနေမှာဒီကုန်ကျစရိတ်လည်းပါလာတာပေါ့
။ကုန်ကျစရိတ်ကတော့ပုံမှန်လေးတော့ပြားမှာပေါ့။ဘာဖြစ်လို့လဲဆိုတော့ PPE တွေကိုပြီးတော့ဖြည့်ရမယ်။ဥတာရမယ်ဆိုတော့ PPE တွေဆိုတော့လည်းလောင်းကြော်။နောက်တစ်ခုကဒီတွင်းရဲ့စားရေးတောက်ရေးကလည်းအပြည့်အလာပို့လို့မရအောင်ဆေးရုံတခါလည်းရှိသေးတယ်။လူတွေအဝင်ထွက်တယ်ကျွန်တော်တော့ပြေးလောက်ပါမဟုတ်
။ဟုတ်ကဲ့။ကျေးဇူးများကြီးတင်ပါတယ်ဒေါက်တာထင်ပေါ်ခင်ဗျာ။ကျွန်တော်ဝင်မှာ။